စကိုင်းတိုင်းတနီမြို့နယ်ဘက်မှာတော့ရွာတွေမှာစစ်တပ်ကနေပြီးတော့ရှာဖွေဖမ်းဆီးနေပါတယ်။အနည်းဆုံးကျေးရွာ၁၁ရာထက်မနည်းကဒေသခံပြည်သူတွေဟာအိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။နောက်စစ်တပ်ကနေလမ်းပြအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားသူတွေလည်းရှိနေပါတယ်။မနေ့တုန်းကမင်းကင်းဘက်မှာလည်းတိုက်ပွဲတွေရှိခဲ့ပါတယ်။ဒီအခြေအနေတွေကိုစုစည်းပြီးရန်ကုန်ကလာတဲ့သတင်းမှခွန်ယူပြပြပေးပါရှင်။
ကနေမြို့နယ်ချင်းတွင်းမြစ်အနောက်ဖက်ခြမ်းကကုံချောင်း၊ဂွေချောင်း၊ကြောက်မော်၊စုံချောင်း၊ဂူချာ၊တန်ဖိုး၊ပန်တိန်ကျင်းကျွန်းပေါ်၊နှောပင်၊ကြောက်ကုံ၊အင်းဘတ်နဲ့ကံဖူးရွာတွေကဒေသခံတွေစက်တင်ဘာ30ရက်မနေ့ညနေကစပြီးထွက်ပြေးနေကြရပါတယ်။အဲ့ဒီဒေသမှာတိုက်ပွဲမရှိခဲ့စစ်တပ်ကအင်အားအများပြားနဲ့သွာလာလက်ပတ်နေပြီးကျေးရွာတွေမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောကြပါတယ်။အိုးရင်စွန့်ခွာထွက်ပြေးနေရသူတွေအခက်အခဲတွေ့နေကြရတဲ့အကြောင်းကြောက်မော်ရွာကန်တူက VOA ကိုအခုလိုပြောပါတယ
်။တကြီးရဲ့ဦးလေးဒီဟာအခက်ကြီးရှိပါလိမ့်ဆိုဒီကမှာဒီကကျွန်မတို့ဒီမှာမူးမူတားရွာပါတယ်။မိုးရဲရဲမှာရှုံနေပြတ်ထင်မှာတွားရလာရစီးရသွားရနဲ့အခက်ကြီးညာကြီးကျော်လာခဲ့။အလုံးမက်နဲ့အချိန်နဲ့ဆက်ပြေးလို့ရှောင်နေရတော့တချို့တော့အမှခင်းကိုနှက်ပေါင်းစားရတာလေးတွေရှိပါတယ်ဖြစ်။တနည်းကိုမှတ်ခြင်းမဟုတ်တော့ဘဲနဲ့တချို့လဲစားရတဲ့ဒီလိုရှိပါတယ်ဖြစ်။တချို့ကြီးနေသွားရင်လည်းလုံးဝမစားရတော့တဲ့ဒီလိုရှိပါတယ်ဖြစ်။
စစ်တပ်ကရွာထဲဝင်လာပြီးအိမ်တွေမှွေနှောက်ဖြစ်ပြီးတွေ့တဲ့ရွာသားကိုဖမ်းဆီးရိုက်နှက်သလိုပန်တိန်ကျင်းရွာ၊ကြောက်မော်ရွာနဲ့ကုန်းချောင်းရွာတွေမှာဒေသခံတချို့ကိုလမ်းပြအဖြစ်ဖမ်းသွားတယ်လို့လည်းနောက်ထပ်ဒေသခံတဦးကပြောပါတယ
်။တနက်ကတော့ဒီမြက်ပြစ်မတော်ဘူးပြောရင်တော့အဲလက်ပတ်ပြီးဒီလိုမျိုးကြီးရတယ်၊မြေအိမ်တွေကတော့အကုန်လုံးလောက်ချုပ်ပြက်ပြီးသွားတယ်။ပြန်တဲ့အိမ်တွေရောဒီလိုမျိုးဆံရတာပြရပါလိမ့်ဒီလိုမျိုးတော့ကြည့်ပြီးတော့ကြောက်ရတာပဲရှိတယ်။အဲဒီမိတဲ့လူတို့ထွန်ကြည့်ပြီးတော့ဒီတော့ကတော့ရောက်ခံပြီးအိမ်ချက်တဲ့အိမ်တွေပြည့်ပြီးတော့ပြန်တဲ့လူတွေကမရကြီးရဲ့သူ့လမ်းပြခေါ်တယ်လို့ပြောတယ်။လမ်းပြခေါ်တဲ့လူက၆လောက်ရှိတယ်
စက်တင်ဘာ30ရက်နေ့ကပဲမင်းကင်းမြို့နယ်မှာလဲတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့မင်းကင်း PDF တာဝန်ရှိသူတူကပြောပါတယ်
။တံပေါင်းယူရနာမှာတိုက်ပွဲဖြစ်နေတယ်အခုခဲအပြင်လည်းနည်းနည်းကြီးပြတ်ခတ်မှုတော့ရှိနေတယ်အခု။အဲ့မှာတော့ကျွန်တော်တို့ကဒီဘက်ကအထူးကြိုက်ရှင်းရတာမတူရအောင်။နောက်ပြီးလေးတဲ့ခဏကြီးအချိန်မှာတော့ပင်င်းနဲ့လက်ချိတ်နဲ့ကျွာသားမှာပြတ်ခတ်မှုဖြစ်တတ်ဖြစ်တယ်အခု။အဲ့ချိန်မှာကျွန်တော်တို့ဘက်ကနေမှာသူတို့ဘက်ကိုနှစ်ဖက်ဖြတ်ပြီးမှနည်းနည်းကြီးနဲ့ပြတ်တဲ့အချိန်မှာသူတို့ဘက်ကတော်တော်ပြင်းထန်ဖြစ်သွားပြီးမှကျွန်တော်တို့ဘက်ကတော့နှစ်ဦးမစိုးရိမ်ရတဲ့အရာရှိတယ်။သူတို့ဘက်ကတော့ထိကြိုက်များတယ်လို့သိရတယ်
ထိခိုက်ဒဏ်ရာရမှုအခြေအနေတွေနဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်ကြလို့ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမျိုးလည်းမရှိသေးပါဘူး။မင်းကြီးမြို့နယ်မှာစစ်တပ်ကအင်အားတိုးချထားပြီးလက်ပတ်သွားလာနေတယ်လို့ချင်းတွင်းမြစ်အရှိတ်အချောင်းကဇင်းကလေးရွာ၊တန်ပေါက်ရွာ၊မောက်ကတော်ရွာ၊စနက်ပြင်းရွာ၊ငားနသာရွာ၊ပိတ်ချင်းတော်ရွာ၊အင်းပင်လှရွာနဲ့ချင်းတွင်းမြစ်နောက်ဖက်ခြားမှာတော့တင်တော်ရွာ၊အုံနံပုတ်ရွာမြောင်ပင်သာရွာ၊ဘင်းအနောက်တော်ရွာနဲ့ကြောက်ကြဲရွာတွေပို့အိမ်ဆုံးပြီးဘေးလွရာထွက်ပြေးနေကြရပါတယ်ရှင
်။ဒါကတော့စကိုင်းတိုင်းတနီမျိုးဘက်ကအခြေအနေကိုမခွန်ညူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။